ရခိုင်ပြည်နယ်တွင်းကလိုအပ်နေသူတွေကိုကူညီပေးနိုင်ဖို့အတွက်ကုလအဖွဲ့အစည်းတွေဝင်ရောက်အခုထက်ပိုပြီးလောက်ကင်ခွင့်ရဖို့လိုအပ်နေကြောင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂယုံကြည်ကဲကပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲရိုဟင်ဂျာတွေထားနေပြန်နိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံဘက်မှာမရှိသေးဘူးလို့ကုလကလေးများရမုံငွေအဖွဲ့ညွှန်ကြားရေးမှူးကလည်းပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေထားနေပြန်နိုင်ရေးအတွက်ဘေးကင်းလုံခြုံမှုလူကုံတိတ်ခါနဲ့အညီဖြစ်စေပြီးကုလအဖွဲ့အစည်းတွေကိုလည်းဝင်ရောက်ခွင့်ပေးရမယ်လို့ပြောဆိုလိုက်ကြတာပါ။မသိငီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းစဉ်မှာပထမဆုံးအဆင့်အနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေရခိုင်ပြည်နယ်တွင်ဝင်ရောက်လုပ်ကိုင်ခွင့်ပို့ပေးရမယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်မတ်လိုကော့ကပြောဆိုလိုက်တာပ
ါ။ UNHCR are involved in dialogue to some degree.
ဆွေးနွေးညှိနှိုင်းမှုတွေမှာအတိုင်းအတာတစ်ခုအထိဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပါဝင်ပတ်သက်မှုရှိပါတယ်။ဒါပေမဲ့အခြေအနေတွေမှန်မှန်ကန်ကန်ဖြစ်မှသာဒုက္ခသည်တွေထာနေပြန်လို့ရမှာဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားပြီးသားပါပထမဆုံးအဆင့်အနေနဲ့ရခိုင်ပြည်နယ်တွင်းမှာရှိနေကြစေလူတွေလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကိုကူညီနိုင်ဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းတွေအလုံးရခိုင်ပြည်နယ်တစ်ခုလုံးကိုပုံမဝင်ရောက်ခွင့်ရကြပါတယ
်ဘင်္ဂလားဒေ့ရှ်ကုတူပလောင်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Frost ကတော့အခုလိုပြောပါတယ
် All the returns must be voluntary. They must be into a safe environment and with dignity.
ကုသမောစံတာလျောက်ပြန်လာမျိုးဖြစ်ရပါမယ်။နေကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိအခြေအနေမျိုးလည်းဖြစ်ရပါမယ်။နောက် UNICEF, UNHCR နဲ့ကမ္ဘာစံနှယ်ကအဖွဲ့ WFP တို့လိုအဖွဲ့အစည်းတွေလည်းဝင်ရောက်လုပ်ကင်ခွင့်ရဖို့လိုပါတယ်ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်အတွင်းမှာလုပ်ကင်နေကြပေမဲ့နေရာတိုင်းတော့သွားရောက်ခွင့်မရှိပါဘူး။လုံခြုံရေးလိုအပ်သလိုဒီလူတွေနေရာရင်းပြောင်းတဲ့အခါမှာသူတို့လူသားချင်းစံလာတဲ့အထောက်အပံ့တွေပေးနိုင်ရပါမယ်။အခုတော့ဒီလိုအခြေအနေမျိုးမရှိသေးပါဘူး
။ရခိုင်ပြည်နယ်ဘက်မှာကအခုချိန်ထိတိုက်ခိုက်မှုတွေရှိနေသေးတယ်လို့ဒုက္ခသည်တွေကပြောတဲ့အကြောင်းကိုလည်း UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Frost ကအခုလိုပြောပါတယ
်။ The Rohingya families I've met today but particularly the children tell me
ဒီနေ့ကျွန်တော်တွေ့ခဲ့ရတဲ့ Rohingya မိသားစုအထူးသဖြင့်ကလေးတွေပေါ့လေ။သူတို့အိမ်ပြန်ခြင်းကြပြီမဲ့မြန်မာနိုင်ငံမှာလုံခြုံပေးကမှုမရှိသေးတာကြောင့်အခုတော့မပြန်ခြင်းသေးဘူးလို့ပြောကြပါလေ။အကြမ်းဖက်မှုတွေရှိနေတဲ့အခြေအနေမှာတော့သူတို့ကိုတင်းကျပ်ပြန်ဖို့မဖြစ်နိုင်ပါဘူး။ရခိုင်ပြည်နယ်ထဲမှာကြံခဲ့တဲ့ဒေါ်နဲ့ဖုန်းဆက်ခဲ့တဲ့မြို့သမီးငယ်တယောက်နဲ့ကျွန်တော်စကားပြောကြည့်တော့ဟိုဘက်မှာရွာတွေကိုဒီကနေ့အထိတိုက်ခိုက်နေကြတယ်လို့ပြောပါတယ်။ဒါကြောင့်သူတို့ထာနေပြန်ရေးစဖို့ကဘေးကင်းတဲ့အခြေအနေတော့မဟုတ်ပါဘူး
။လူသားချင်းစာနာမှုနဲ့ရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်မတ်လိုကော့ကတော့အခုလိုပြောပါတယ်
။ the behavior of belligerents, the combatants in conflict.
ဒီပွဲတွေပြည်ပကအတွင်းတိုက်ခိုက်နေကြသူတွေမှာဥပဒေတွေရှိပါတယ်။အရသားတွေကိုပြစ်မှတ်ထားလို့မရပါဘူး။သူတို့ကိုကာကွယ်ပေးရပါမယ်။အရသားတွေထံသွားရောက်ခွင့်ရှိရပါမယ်။ဒါပေမဲ့ကျွန်တော်တို့အလုလုနေရတဲ့နေရာအများအပြားမှာဒီလိုအခြေခံမူတွေမရှိပါဘူး။ဒါတွေလှုပ်ဖို့လိုအပ်နေပါတယ်။တာဝန်ယူမှုတာဝန်ခံမှုလည်းရှိဖို့လိုအပ်နေပါတယ်။
မြန်မာနိုင်ငံရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေထာနေပြန်ရေးကိုပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကစတင်ဖို့စီစဉ်ခဲ့ပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကစိုက်ငံခဲ့တာပါဘယ်အချိန်ပြန်ဆနိုင်မလဲဆိုတာကလည်းမသိရသေးပါဘူးမြန်မာဘက်ကတော့ပြန်လည်စီစစ်လက်ခံရေးအဆင်နှင့်ဖြစ်နေပြီလို့ပြောဆိုထားပြီးထာနေပြန်ရေးလုပ်ငန်းစဉ်ကိုစိုက်ငံလိုက်တဲ့အပေါ်ဘင်္ဂလားဒေ့ရှ်ကိုပြစ်တင်ပြောဆိုထားပါတယ်ရှင်